မြန်မာစစ်တပ်ကိုထိုင်းကဆန်ရိတ်ခါထောက်ပနေတယ်ဆိုတာမဟုတ်ဘူးလို့ထိုင်းစစ်တပ်ကညှဉ်းဆန်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကမြန်မာတပ်ဖွဲ့တွေအတွက်ထိုင်းစစ်တပ်ကဆန်အိတ်900ကိုထိုင်းအစိုးရအမိန့်နဲ့ပေးခဲ့တယ်လို့အမည်မဖော်တဲ့လုံခြုံရေးအရာရှိတယောက်အပြောကိုကိုးကားပြီးတော့ထိုင်းသတင်းမီဒီယာတွေမှာထုတ်ပြန်ခဲ့ကြတာပါ။ဒါနဲ့ပတ်သက်လို့ထိုင်းနိုင်ငံနရစွမ်တပ်ရဲ့တပ်မှုကြီးပိုချုပ်အမ်နတ်စရီမက်ကထိုင်းစစ်တပ်အနေနဲ့မြန်မာစစ်တပ်ကိုထောက်ပံ့နေတာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကအကူအညီတောင်းဆက်သွယ်လာတာမျိုးမရှိသလိုထိုင်းစစ်တပ်ရဲ့အထောက်အပံ့ပေးဖို့တောင်းဆိုတာလည်းမရှိခဲ့ဘူးလို့သူကပြောပါတယ်။နယ်စပ်မှာပုံမှန်ကုန်ရောင်းကုန်ဝယ်လုပ်တယ်လို့သူထင်ကြောင်းနဲ့အကောက်ခွန်စည်းကမ်းတွေနဲ့အညီအယောင်းဝယ်လုပ်တယ်ဆိုရင်တော့ဥပဒေချိုးပေါက်တာမဟုတ်တဲ့အတွက်တားစရာအကြောင်းမရှိဘူးလို့ထိုင်းဗိုလ်ချုပ် Mnet Srimak ကကြေညာချက်ထုတ်ပြန်တုံ့ပြန်တဲ့အကြောင်း Reuters သတင်းမှရေးထားပါတယ်။ထိုင်းအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးဘူးလို့လည်းသတင်းထဲမှာဖော်ပြပါရယ်။ကိုဗစ်ကရောဂါကြောင့်ထိုင်းနဲ့မြန်မာနယ်စပ်ဖြတ်ကျော်မှုတွေကိုအကြီးအကျယ်ကန့်သတ်ထားချိန်နယ်စပ်မှာဆန်အိတ်လိုယူဆရတဲ့အိတ်တွေကိုကုန်တင်ကားတွေပေါ်တင်နေတဲ့ပုံတွေကိုထိုင်းသတင်းမီဒီယာတွေကထုတ်ပြန်ခဲ့ကြတာပါ။ Reuters သတင်းဌာနကရရှိတဲ့ပုံတွေမှာတော့ပျောက်ကြားယူနီဖောင်းဝတ်ထားသူတချို့ထိုင်းဘက်အချမ်းကိုကူးလာတဲ့ပုံတွေ၊သူတို့ရဲ့ကိုယ်အပူချိန်ကိုထိုင်းဘက်ကတိုက်နေတဲ့ပုံတွေကိုမြင်ရပါရယ်။ကရင်လက်နက်ကိုင် KNU ထိန်းချုပ်နယ်မြေတွေနားမှာတက်ဆွဲထားတဲ့မြန်မာစစ်တပ်တွေအတွက်ရိတ်ခါမပိုးနိုင်အောင်လို့ KNU တပ်တွေကဖြတ်ထားတယ်လို့ Time သတင်းမီဒီယာတွေမှာထုတ်ပြန်ကြပါရယ်။ KNU ကမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုအပြစ်တင်ပြီးတော့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုအားပေးထောက်ခံကြောင်းပြသခဲ့ပါရယ်။